တပ်ပချင်းစိုးဝင်းကမြန်မာနိုင်ငံနေဆက်ဒေသတချို့မှာအထူးသဖြင့်ထိုင်းမြန်မာနယ်စပ်မှာပေါ့နော်မြန်မာနိုင်ငံကနေပြီးတော့ထွက်ပြေးလာတဲ့ဒုက္ခတွေတွေလို့နောက်ရွှေ့ပြောင်းလူ့ကမာတွေအတွက်စစ်မှားရေးဆိုင်ရာကူညီထောက်ပံ့မှုတွေအများကြီးလှုပ်ဆောင်လာခဲ့တာဒါဆယ်စုနှစ်နဲ့တောင်မှရှိပြီးတော့လှုပ်လာတယ်ဆိုတော့ကျွန်တော်တို့သိရတယ်ဆိုတော့အခုကစတော့ဒါမြန်မာနိုင်ငံမှာလွန်ခဲ့တဲ့၄လလောက်ကစပြီးတော့စစ်အာဏာသိမ်းမှုဖြစ်တယ်ဒီစစ်အာဏာသိမ်းမှုနောက်ပိုင်းမှာဒီစစ်ကောင်စီတပ်တွေရဲ့ချစ်ခတ်တပ်ဖြတ်တာတို့တောင်ဒီဖမ်းဆီးနေနေတာတွေကြောင့်မလို့ထွက်ပြေးလာတဲ့သူတွေနေဆက်ဒေတာတွေရောက်လာတာလည်းရှိရဒီနေဆက်ဒေတာတွေမှာဖြစ်ရနနကောင်တက်ပွဲကြီးချောင်းရောပြီးခဲ့တဲ့၃လအတွင်းမှာပဲကျွန်တော်တို့ဒီဘလောက်ဆိုတာတောင်းနေချီပြီးတော့ဟိုဒီဒုက္ခတွေတိုးလာတာလည်းရှိရဆိုတော့လက်ရှိမှာရောဒီလိုဒုက္ခတွေနဲ့ပတ်သက်ပြီးတော့ကူညီဆောင်ရွက်ပေးနေတာတွေရှိပါသလားရှင
်အခုလောလောဆယ်မှာတော့ဒေါက်တာစင်ပြမောင်စီကန်းနဲ့ရောနောက်ပြီးတော့အဲ့ဒီနေဆက်ဒေတာတစ်ချောင်းမှာကျမရေးကိစ္စတွေကိုဆောင်ရွက်နေတဲ့လုပ်ဖို့ကိုင်တဲ့ဆောင်ဝင်တင်နဲ့ပေါ့နော် Zoom meeting ကြီးအဝေးကနေလှမ်းပြီးတော့ meeting ကြီးအမြဲလုပ်ပါတယ်meeting ပုံမှန်လုပ်လို့ရှိတယ်အဲ့ဒီလိုမျိုးလုပ်တဲ့အခါမှာလည်းဒီနေဘက်ဒေတာမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုသူတို့ကနေတင်နေကြားရတယ်အဲ့လိုကြားရတဲ့အခါမှာလည်းဒီဘက်ကနေပြီးတော့လိုအပ်တဲ့ဟာကိုတန်းနိုင်တယ်များကူညီထောက်ပံ့ပေးနေတာတွေရှိပါတယ်အထူးသဖြင့်ကတော့ဒီနေဆက်ဒေတာဒီတိုင်းရင်းသားဒေတာတွေမှာပေါ့နော်နေဆောက်ကတော့ဒီကရင်ပြည်နယ်နဲ့ပို့ပြီးတော့နှိစက်တာပေါ့ KNU နယ်မြေနဲ့နှိစက်တာပေါ့အဲ့တော့အဲ့ဒီ KNU နယ်မြေမှာဆိုလို့ရှိရင်ဒီစစ်ကောင်စီဘက်ကတိုက်တဲ့တိုက်ပွဲကြီးကတော်တော်ကိုရက်သက်ပါတယ်အများကြီးရဲ့အတိုင်းနဲ့ပေါ့နော်ဒီဘာမှလက်နဲ့မရှိတဲ့ပြည်သူတွေလူထုတွေနောက်ပြီးတော့ဒီတာမန်လက်နဲ့ကလေးပဲကန်ဆောင်နေတဲ့ဒီတိုင်းရင်းသားအဖွဲ့တွေကိုသူတို့ကလက်နဲ့ကြီးတွေနဲ့မတရားပြစ်ခတ်ရုံနဲ့မကဘူးအပြင်ရင်နဲ့ကိုဘုံကျဲတဲ့အခါမှာအဲ့ဒီဒေသမှာနေတဲ့လူထုတွေကဒီတိုက်ပွဲရဲ့ကံတောင်းအိုးပြစ်အိမ်ပြစ်ပြေးပုန်းနေရတဲ့လူတွေအများကြီးရှိပါတယ်ထောင်နဲ့တောင်းနဲ့ကိုခြီးပြီးတော့အဲ့လိုမျိုးထွက်ပြေးကင်းဆောင်ပုန်းအောင်နေရတဲ့လူတွေရှိတယ်ဆိုတာသိရပါတယ်အဲ့တော့ဒီလူထုတွေကဆိုလို့ရှိရင်သူတို့မှာခံစားနေရတဲ့ဒုက္ခတွေကဒီစားနဲ့ရိခာပြတ်လတ်တာတွေရှိတယ်နောက်ပြီးတော့အထူးသဖြင့်အခုလိုမျိုးမိုးရသည်ဆိုလို့ရှိရင်မိုးရွာတယ်မိုးမလုံတာတွေရှိတယ်အဲ့လိုမျိုးမိုးရွာတဲ့အတွက်ဒီခြင်းနေရင်းနေအများကြီးရှိတယ်ခြင်းနေရတဲ့ဆင့်ရင်ကောင်းကနေတဲ့ဆင့်ကူးဆက်တဲ့ယောဂါတွေဝင်းပြက်ဝင်းလျှောယောဂါတွေအများကြီးရှိတယ်ပေါ့နော်အဲ့တော့အဲ့ဒီသူတို့တွေအတွက်လိုအပ်တဲ့အကူအညီကိုဒီကနေပြီးတော့လူရှင်တွေစီကနေပြီးတော့တက်နိုင်ကြများလူတွေကောက်ခံတာတွေရှိတယ်နောက်ပြီးတော့တစ်ပတ်တစ်ခါနှစ်ပတ်တစ်ခါအစားတောက်ပြီးဖြတ်ပြုတ်ပြီးတော့ရောင်းပြီးတော့ဒီအလှခံတာပေါ့နော်အဲ့တော့ရောင်းရတဲ့ငွေကိုစုဆောင်ပြီးတော့ပို့ချတာတွေလည်းရှိပါတယ်ဆိုတော့သူငွေအားတော့စိတ်ဓာတ်အချင်းကိုတက်နိုင်ကြကူညီနေပါတယ်
လက်ရှိကတော့သူဒီစာဝင်နေရေးနောက်ဟိုကျမကြီးဆိုင်ရာသူစောင့်ရှောက်မှုတွေအပါအဝင်ပေါ့သူတို့ရဲ့လိုအပ်ချက်တွေကတော့အများကြီးရှိနေဆိုတော့ဒါတွေကိုထိထိရောက်ရောက်ကူညီနိုင်ဖို့ရောအပါအဝင်လုပ်နိုင်မလဲရှင
်ထိထိရောက်ရောက်ကူညီနိုင်ဖို့ဆိုရင်တော့တကယ်ကတော့ပြောကြစကမ်းဆိုရင်ဒီလူရကိုအိုးအိမ်ကိုရရွာကိုအေးအေးချမ်းချမ်းနဲ့လုံလုံခြုံခြုံနဲ့ပြန်ရောက်နိုင်အကောင်းဆုံးပေါ့နော်အဲ့တော့ဒီလူရအခုဆိုလို့ရှင်ဘာဖြစ်လို့ဒီလူမျိုးကိုရဲ့ကိုယ်အိမ်ကြီးကိုစွန့်ပြင်နေရတာလေကိုယ့်ရဲ့ရရွာကြီးကိုစွန့်ပြင်နေရတာလေဆိုလို့ရှိရင်ဒီစစ်ကောင်စီရဲ့မတရားအနိုင်ကျင့်တယ်မတရားနှိပ်စက်တယ်မတရားတိုက်ခိုက်တပ်ဖြတ်တဲ့အန်ဒီယေတွေကိုထုတ်လန့်ပြီးတော့လွတ်ရအောင်ပြေးကြရတယ်အဲ့ဒီလွတ်ရအောင်ပြေးကြရတဲ့အတွေ့သူတို့ဟာမလိုလားအပ်တဲ့ကျန်းမာရေးပြဿနာကြီးဖြစ်တဲ့ကလေးတွေဆိုလို့ရှိရင်လည်းစားနေရခါမလုံလောက်တဲ့အတွက်အထူးသဖြင့်ဒီဖွံ့ဖြိုးတာအရေးကလေးတွေမှာဆိုလို့ရှိရင်အာဟာရမပြည့်စုံတဲ့ယောဂါတွေကိုယ်ကျော်မှုဆိုင်ရာယောဂါတွေအဲ့လိုမျိုးတွေအများကြီးတို့မှထိကြရတယ်လေဆိုတော့ထိထိရောက်ရောက်ကူညီနိုင်ဘူးကတော့ကျမတို့ကအခုလုပ်နေတဲ့ကျမတို့ရဲ့နေဦးတော်နိုင်ရာပြီးဆုံးတဲ့အတိုင်းတိုက်ပြီးတော့ဒီစစ်ကောင်စီကိုအမြင့်ပြတ်ချီးမုန်းနိုင်လို့ရှင်တော့ဒါဒီပြဿနာကိုအကောင်းဆုံးဒါလက်တွေ့မှာတော့တကယ်ကိုပြီးတတ်ထိရှင်းတဲ့နည်းလို့ပဲကျမပြောလို့ရပါတယ်အဲ့တော့လောလောဆယ်ဒီနေဦးတော်နိုင်ရေးမပြီးသေးတဲ့ကာလမှာတော့ကျမတို့ကဒီလိုအပ်တဲ့အကူအညီတွေကိုကိုယ်တိုင်ကလည်းကိုရှိသမျှအင်အားနဲ့အကူအညီကိုတက်နိုင်သမျှပေးမယ်။ပြင်ပကနေပြီးတော့ကူညီနိုင်တဲ့အကူအညီတွေကိုလည်းတက်နိုင်သမျှယူပြီးတော့ဒီလိုမျိုးအိုးအိမ်စွန့်ပစ်ပြီးတော့တခြားတောကျအောင်ကြောင်ရောက်နေတဲ့လူတွေအတွက်ဒီရုပ်ပိုင်းဆိုင်ရာကျမကြီးပြုစုဆောင်ရှားမှုနောက်စိတ်ပိုင်းဆိုင်ရာလည်းသူတို့ရဲ့စိတ်ဓာတ်ရာတွေကိုတက်တာအောင်ပြောင်းပြင်နိုင်အောင်စိတ်ပိုင်းဆိုင်ရာပြုစုဆောင်ရှားမှုတွေလည်း ဒီမှာတို့အများကြီးအဲလုတ်ပြီးဖို့လိုပါတယ
်ဟုတ်ကဲ့အခုဆိုရင်လေဒါတကောက်လက်တည့်အတိုင်းပေါ့နော်မြန်မာနိုင်ငံမှာပြီးခဲ့တဲ့အရတအစိုးရကံလာတွေမှာဒီနိုင်ငံတိုင်းကြားမှာရေးတိုင်းမှာဒီစီးပြီးနဲ့တိုးတက်လာတဲ့အခြေအနေတွေတချို့ရှိခဲ့တယ်ဥပမာဒီကိုဗစ်ဖြစ်တဲ့အချိန်မှာတော့ကိုဗစ်နဲ့ပတ်သက်ပြီးတော့စစ်စစ်တာတို့နောက်ကောက်ဝယ်ဆေးရအောင်လုပ်တာတို့မှာဆိုရင်ဒီဒေသပင်နိုင်ငံတွေထဲမှာတော့မှာပဲဒါတော်တော်လေးကိုထိရရလုံနိုင်နေဆိုတာမျိုးနဲ့ချီချူးခံရတာတွေတော့မှာရှိခဲ့တာပေါ့နော်ဒါပေမဲ့အခုဒီအရတအစိုးရကိုဖြုတ်ချပြီးတော့မှအစီအနာသိမ့်လိုက်တဲ့အခါကျတော့ဒီလိုတိုးတက်လာတဲ့အခြေအနေတချို့အထူးသဖြင့်ဒါကျောင်းမကြီးကဏ္ဍမှာဘလောက်ထိခိုက်မှုဖြစ်သွားတယ်လို့ရောသုံးသပ်နေလဲရှင
်။ကျောင်းမကြီးကဏ္ဍမှာတော့ခုနပြောတဲ့ COVID ကိုပဲပြန်ပြောရလို့ရှင်ဒီကျမတို့ကိန်းကဏ္ဍတွေကိုကြည့်တဲ့အခါမှာအရင်တုန်းကဒီအရတားအဆုအဆုလို့ရှင်တနည်းတနည်းကိုအဲ COVID ဖြစ်တဲ့ဟာက1000ကျော်ပဲပေါ့နော် 18000 လောက်ကိုအဲဆစ်ဆင်းနိုင်ခဲ့တယ်။ဒါပေမဲ့အခုဆိုလို့ရှင်ဒီ COVID ဖြစ်ကြတာဆိုလို့ရှင်1000လောက်ပဲရှိတော့တယ်1200လောက်ပဲဒီတပတ်မှာသူတို့အစစ်နိုင်နေပေါ့ခုနတိတ်ရက်ကို2000လောက်စစ်နိုင်နေပေါ့အနေပြီးတော့တပတ်ကို1000ကျော်လောက်ပဲတော့စစ်နိုင်နေအခုပဲဒီနည်းနေထဲမှာပေါ်နေတယ်ကိုဗစ်ရောဂါဖြစ်တဲ့ positive ဖြစ်တဲ့နှုန်းတွေများလာတယ်နောက်ပြီးတော့တခြားကိစ္စနဲ့ပြောလို့ရှိရင်ဒီရိုးရိုးဒီတာမန်ဟိုတာမန်ရေးပြဿနာပေါ့နော်အဲ့ဒီလိုတာမန်ရေးပြဿနာတွေကိုထားလိုက်ပြီးလို့ရှိရင်ထိခိုက်ဒဏ်ရာရတဲ့အဲ့ပြက်ကနာကလည်းဒါတော်တော်လေးကိုအခုဆိုလို့ရှိရင်เนาะအချိန်များမငြိမ်တက်ဘူးတခါလေအချိန်မရပြစ်ခတ်ခံရတာရှိတယ်အချိန်မရရိုက်နဲ့ခံရတာရှိတယ်အချိန်မရကိုကားနဲ့တိုက်နေခိုက်ကျန်နဲ့တိုက်နေဆိုရင်အန်ဒီရီရှိရဲ့ကြောဒီလိုမျိုးထိကြိုက်ဓာရနဲ့ပတ်သက်တဲ့အဲ့ပြက်ကနာလေးအနာဓာရကနေတွေးထွက်လွန်တဲ့အဲ့ဈာမကြီးပြက်ကနာတွေကလည်းအခုအများကြီးဟိုရှိလာဒါကိုတွေ့ရပါတယ်။ကြံတဲ့ဖြားနာကူးဆက်ယောဂါတွေအပြင်ကိုဒီလိုမျိုးထိကြိုက်တာရသွေးထွက်လွန်တဲ့အယောဂါပြဿနာတွေလည်းရှိတယ်။ဆီယောင်ဝင်ကတော့အများစု CBM လုပ်နေကြတာမှန်နေတယ်။ဒါကဆီယောင်ဝင်ဆိုတဲ့သဘာဝအရညီညီနဲ့ကိုနီးကိုခံနေပေါ့နော်။ကိုနဲ့လက်နှမ်းညီတဲ့အဲကိုမျက်စိဖြစ်ကိုအနာတဝိုင်းမှာကိုရဲ့လက်စခန်းမှာရှိတဲ့ဒီလူနာကိုတော့တတ်နိုင်ရများဆောင်ဝင်နေတာအကုသပေးနေကြရဲ့ဆိုတာလည်းသိရပါတယ်ဒါပေမဲ့အဲ့ဒီလိုကုသဒါလည်းအတိုင်းတာတစ်ခုတည်းထိရောက်နေတယ်တကယ်ကတော့စံတင်စံလုံးအပြည့်အဝတော့ကျမ်းမာရေးပြည့်စုံဆောင်ဆောင်မှုမပေးနိုင်တဲ့အတွက်လူတို့အနေနဲ့ကျမ်းမာရေးပြည့်စုံဆောင်ဆောင်မှုအပြည့်အဝမရနိုင်တဲ့အတွက်ကျမ်းမာရေးအခြေအနေကတော့ဒီစစ်ကောင်စီလက်ထက်မှာအရင်ကလည်းနှိုင်းရှင်လိုက်လို့ရှိရင်အများကြီးဆိုးွားလာတဲ့အခြေအနေကတော့အရှိနေတယ်ဆိုတာတတိယနေ့မှာလည်းတွေ့ရပါတယ
်ဒီထိခိုက်ရတဲ့အခြေအနေတွေကိုဒီကြားကာလမှာပြည်သူတွေအတွက်လိုအပ်တဲ့ကျောင်းသားရေးဆောင်ရှားမှုတွေလည်းလုံးဝပြတ်ထွက်သွားတာမျိုးမဖြစ်အောင်ပေါ့နော်ဒီလိုပုံစံနဲ့ဆက်ပြီးတော့ထိန်းသိမ်းပြီးတော့မှပြည်သူတွေလိုအပ်နေတဲ့ဆောင်ရှားမှုတွေကိုလည်းရအောင်ပေါ့အကောင်းဆုံးဘာတွေလုပ်နိုင်မယ်လို့ဟိုတကားနေနဲ့ထင်မြင်မိလဲဘာတွေနဲ့အကြံပြုနိုင်မလဲရှင
်ဟုတ်ကဲ့အခုကိစ္စကတော့တော်တော်လေးကိုစိန်ခေါ်မှုတွေအများကြီးနဲ့ဟိုရေးဆိုင်ရတဲ့ပုံပါပေါ့အဲ့တော့လူနာဟာသူဖြစ်တဲ့ယောဂပေါ်မှာမူတည်တယ်သဘောကတော့ဟိုစောင့်ဝင်ရတဲ့ယောဂရှိတယ်အရေးပေါ်ယောဂရှိတယ်ဥပမာနှလုံးသွေးကြောပိတ်တဲ့ယောဂဆိုလို့ရှိရင်ဒီသွေးကြောကိုအဲခွဲစိတ်ပြီးတော့ပြန်မချဲ့နိုင်ခြင်းမှာဒီသွေးကြောနှလုံးသွေးကြောလေးကြီးကျေလာအောင်အဲမောရနာရာတက်တာအောင်ဆေးပြေးပြီးတော့ချင်းထားလို့ရတယ်ဒါပေမဲ့အခုဗမာပြည်မှာဖြစ်နေတဲ့ဟာကဥတ္တပောက်တဲ့ယောဂာနဲ့တူတယ်။ဥတ္တပောက်ကြီးဆိုလို့ရှိရင်ခါလေးမှထိန်းထားလို့မရဘူး။ဒီဥအတက်ကြီးကိုခွဲထုတ်မှဒါဒီယောဂာပျောက်သွားမှာ။ဥအတက်ကိုခွဲမထုတ်လို့ရှိရင်အဲ့ဘာမဟုတ်တဲ့ဥအတက်ပောက်တာဥအတက်ရောင်တာကနေပြီးတော့ဘိုက်ထဲမှာရှိတဲ့ကိုအင်္ဂါတွေတစ်ခုလုံးကိုပြန့်နှံ့ပြီးတော့ဒီကိုဘိုက်ထဲမှာရှိတဲ့အင်္ဂါရက်တွေအကုန်လုံးပုတ်ပြီးတော့မဖြစ်တဲ့ယောဂာပို့ဆိုးသွားတဲ့ယောဂာဖြစ်နိုင်တယ်လေ။အဲ့တော့အဲ့ဒီကိုအလားတလန်ပြပါတယ်ဗမာပြည်ကဒီလိုမျိုးဈာကာလမှာဒီကျမ်းမာရေးခန္ဓာကိုပြင်ဆင်ဖို့အဲစ조사ပြီးတော့လှုပ်ဆောင်နေဆိုတာကခုနဥတက်ပေါက်တဲ့လူလိုပဲတောင်းလို့ကိုမရဘူးဒီတော်လည်းရမြန်မြန်ပြီးမှဒီစစ်ကောင်စီရဲ့ဥအတက်ကြီးကိုမြန်မြန်ဆွဲထုတ်ပြီးတော့မြန်မြန်အမြင့်ဖြုံမှတာဒီပြည်သူလူထုရဲ့ကျမ်းမာရေးအခြေအနေတွေကအလားအလာကောင်းလာမယ်သဘောရှိပါတယ
်ခုလိုမျိုးအစိတ်ပေးပြီးတော့ဖြေသားပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျမလည်းကျေးဇူးတင်ပါတယ်